လုံးဆိုင်ရာလူငယ်တစ်ချောင်းဆွေးနွေးပွဲမှာလူငယ်တွေရဲ့အုံဖြတ်ချက်နဲ့ခက်ရှိလာတဲ့အမျိုးသားလူငယ်ကွန်ဂရက်ရဲ့ National Coordinator ပါနော်။ဆိုတော့ UNU အနေနဲ့အခုလက်ရှိမှာတာဝန်ဆန်းဆောင်ရဲ့အဲ့လိုပဲလူငယ်နဲ့ဆက်ဆိုင်ရဲ့ထားသောလုပ်ငန်းဆောင်တာတွေလည်းဒီမှာတစ်သက်တစ်သောနဲ့တာဝန်ဖြစ်ပါတယ်။ဥပမာဆိုရင်ဒီမတားသေးခင်ကဖြစ်ပါခဲ့တဲ့ဒီအမျိုးသားပညာရေးဥပဒေနဲ့အတက်ပြီးတော့လူငယ်အဖွဲ့အစည်းတွေပေါ့နော်။ကျောင်းသားသမဂ္ဂတွေနဲ့ပူးပေါင်းမိတဲ့အခါမှာလိုအပ်တဲ့အာထောက်ပံ့ကူညီမှုတွေနောက်သူတို့ရဲ့လူငယ်ရဲ့အတွက်ကိုကျမတို့ဒီဘက်ကစော်အောပေါ့နော်။စော်အောလုံဆောင်မှုတွေကိုကျမတို့တက်နိုင်တွေ့ကျမတို့လူငယ်အဖွဲ့တွေစုစည်းပြီးလုပ်ဆောင်မှုရှိခဲ့တယ်။နောက်အကြမ်းမဖက်တဲ့ campaign တွေနောက်ဒီအာဘာသာပေါင်းစုံ unity မှုအတွက်ပေါ့နော်။ဒီ my friends ဆိုတဲ့လူငယ်ရေးရာဆိုင်ရာ campaign တွေလည်းကျမတို့ဥဆောင်ပြီးဆက်ဆံတာတွေရှိပါတယ်။ဒါအပြင်ကိုဒီလူငယ်ရေးရာသူရဲ့အခွင့်အရေးနဲ့သူရဲ့ပူပေါင်းပါဝင်မှုကိုမြင့်တင်နိုင်တဲ့လူငယ်ဖိုရမ်တွေကိုကျွန်တော်တိုင်းနဲ့ဒီနယ်အသီးသီးမှာပေါ်ပေါက်လာဖို့အတွက်ကိုပါဝင်ကူညီပေးတယ်။အဓိကကကျွန်မဒီလိုလုပ်ငန်းတွေဘာကြောင့်လုပ်နိုင်လုပ်ခဲ့ရလဲဆိုတော့ကျွန်မအသက်20အရွယ်ပေါ့နော်။ဒီကမ္ဘောဒီးယားနိုင်ငံမှာစစ်ပွားခဲ့တဲ့အာဆီယံလူငယ်ဖိုရမ်ကိုတက်ရောက်ခွင့်ရခဲ့တယ်။နိုင်ငံတကာဆော့ဆော့ပြောရဲ10နိုင်ငံလူငယ်တွေကသူတို့ကလူငယ်တွေငါတို့ကအသက်35နှစ်အောက်လူငယ်တွေကစိတ်ကိုနိုင်ငံတစ်ခုအာဒီခွန်မြတ်တတ်မှုအတွက်ကိုငါတို့တွေကအရေးပါတဲ့ခန့်ကန်တာမှာပါဝင်နေလူငယ်တွေကအနာဂတ်ရဲ့လူကြီးအနာဂတ်မှာခေါင်းဆောင်ဖြစ်လာမယ်လို့ပြောကြတယ်ဒါပေမဲ့ငါတို့ကခေါင်းဆောင်အနာဂတ်မှာမှဖြစ်တာမဟုတ်ဘူးလက်ရှိအချိန်ဒီမှာလည်းငါတို့ကခေါင်းဆောင်ဖြစ်တယ်ငါတို့တွေကလက်ရှိအချိန်ဒီမှာကိုဥဆောင်ပြီးရဲ့အခါမှာဒီအပြောင်းအလဲကိုပေါ်ဆောင်လို့ရတယ်ဆိုတဲ့အတွေးခေါ်မျိုးတွေကတမခေါင်းထဲမှာပြန်ဝင်လာခဲ့ဆိုတော့အဲ့ရနေပြန်လာတဲ့အချိန်မှာကျမဘွားမှာတစ်ခါမှမမျော်လင့်ထားခဲ့တဲ့ဒီနိုင်ငံလုံးဆိုင်ရာလူငယ်ဖိုရမ်ကိုဥဆောင်ကျင်းပတဲ့ဥဆောင်တဲ့ကော်မတီမှာအဓိကအတော်ရှိသူအနေနဲ့ပါဝင်နိုင်ခွင့်ရခဲ့တယ်ပေါ့နော်ဆိုတော့ဒီအချက်လက်တွေကအဲ့မှာကျမကဒီနိုင်ငံတကာနိုင်ငံတကာကလူငယ်တွေနဲ့လည်းတွေ့ဆုံညီညီခွင့်ရခဲ့တယ်လို့အဲဒီမြန်မာနိုင်ငံတွေမှာရှိနေတဲ့တိုင်းနဲ့ပြည်နယ်14ခုကလူငယ်တွေရဲ့သူတို့ရဲ့အခက်အခဲတွေနောက်သူတို့ရဲ့အတွေ့အကြုံတွေကျမအသာတိခွင့်ရခဲ့တဲ့အချိန်မှာအရေးကြီးဆုံးကဘာလို့တွေ့လဲဆိုတော့ကျမတို့လူငယ်အချင်းချင်းကြားထဲမှာပို့ပြီးတော့စကားပြောဆိုမှုလိုတယ်အချင်းချင်းနားထောင်ဖို့လိုတယ်ပြီးတော့အချင်းချင်းဖလှယ်ဖို့လိုတယ်ဆိုတော့ပို့ပြီးတော့မြင်လာရပါတယ်ဆိုတော့ကချင်မှာရှိနေတဲ့ကျမတို့တငယ်ချင်းတွေကဗမာတိုင်းသားတွေကိုမုန်းနေအဲ့လိုပဲကချင်မှာရှိနေတဲ့တိုင်းသားတွေရဲ့လက်ရှိခြေကိုကျမတို့မသိနိုင်ပါဘူးဆိုတော့ဒီမြန်မာနိုင်ငံမှာလက်ရှိမှာဒီဝိညာဉ်ရေးဆိုင်ရာပဏိပခတွေလည်းဖြစ်နေရတယ်လေကျမတို့ကြုံရတဲ့အခါမှာလူငယ်တွေရဲ့အခြေအနေတွေကိုကျမတို့ပြန်ပြီးတော့အခြေအနေတုံးသက်ကြည့်တဲ့အခါမှာစိုးစိုးဝါးဝါးပါပဲကျမတို့တွေက2020ကြော်ကြအောင်ကျမတို့ကအဲဟိုဥပိ္ပခာပြုခင်ရတယ်ကျမတို့ရဲ့အခွင့်အရေးဆိုတာဟိုနောက်မှာစနေရီကမှာစစပြောရဲအာဆီယံ10နိုင်ငံမှာတော့မှလူငယ်ရေးရာဝန်ကြီးဌာနတွေရှိတယ်လူငယ်ရေးရာ policy တွေရှိတယ်လူငယ်ရေးရာဌာနတွေရှိတယ်သူတို့နိုင်ငံကသူတို့နိုင်ငံရဲ့လူငယ်တွေကိုသူတို့ဘယ်လိုမျိုးမြင်ကျင်တယ်လဲဆိုတဲ့ vision အမြင်တွေလည်းသူတို့နိုင်ငံကချမှတ်ထားတယ်အဲ့ဒါတွေကကျမတို့လုံဆောင်တင့်တဲ့အချက်တွေဆိုတော့ပို့ပြီးတော့မြင်လာရတယ်အခုလက်ရှိအချိန်ဒီမှာကျမတို့မဲဆင်းစစ်ဆေးတဲ့အခါမှာအခက်အခဲတွေအများကြီးရှိနေတယ်။မဲဆင်းမှာအမှားယွင်းတွေအများကြီးရှိတယ်။ဒါတွေကပြောရမယ်ဆိုရင်နှစ်ပေါင်းများစွာကြာအောင်ကျမတို့ဒီနိုင်ငံရေးကိစ္စကိုလူငယ်တွေကလည်းတချို့များသောအချိန်ပေါ့နော်လူငယ်တွေနောက်လူကြီးတွေကနိုင်ငံရေးနဲ့ဆိုင်တာကိုစိတ်မဝင်စားခဲ့ကြဘူး။သူတို့ရဲ့ခံစားမဟုတ်ဘူး။သူတို့ကလဲပြလိုက်တော့ဒါတွေပြုပြင်ကြောင်းလဲသွားမှလဲဒါတွေကြောင်းလဲသွားမှလဲဆိုအတွေးအမြင်ကိုကျမတို့လူငယ်တွေကဥဆောင်ပြီးတော့ดาวป้องได้ไปอ่ะนี่ลูกเหงาเนี่ยเบสิซวาที่พวกโซ่หน่ายเนี่ยแท้งกันน่ะก็ป่าวไว้รู้ยายดาจริงดิยี้กอกกวยจุลงได้คาจ่ายเนี่ยพวกเราว่าลูกเหงาในอนิเนี่ยวอชท็อปพวกเราดิยี้กอกกวยโลลาสร้างต้องตัดแต่ลูกในอนิเนี่ยพวกเราชื่อเต็มเนี่ยดิยี้กอกกวยมาพวกเราจะตลอดเนี่ยกูป้องป่าวไว้สิขึ้นมาดิနိုင်ငံသားတယောက်အနေနဲ့မဲပေးဖို့တာဝန်ရှိတယ်ဆိုတော့ဘို့တော့လူငယ်ရပဲလူငယ်ချင်းချင်းကိုပြန်လဲပြောပြစီခင်တယ်ပေါ့เนาะ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။